မင်္ဂလာနံနက်ခင်းပါခင်ဗျာလွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်စက်တင်ဘာလ17ရက်ဗုဒ္ဓဖူးနေ့နံနက်ခင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ကရဲကောင်မြန်မာပါဒီနေ့မနက်ခင်းစီစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူ AA ဖွဲ့ကတင်ပိုက်ထားတဲ့နေသားဆောင်တက်စကန်ကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတက်ခတ်ခဲ့တဲ့အကြောင်းတရုတ်အစိုးရရဲ့အကျိုးစီးပွားဆက်နွယ်တဲ့ဆက်ဆံရေးမူဝါဒအကြောင်းတုံ့သက်ချက်နဲ့ကရင်တိုင်းသားဘာသာစင်တွေကိုယူဆကြမှာပါအခုရုံစုံသတင်းတွေကိုတင်ပြမှာပါအာနာသိန်းစစ်ကောင်စီကလေကြောင်းတုံးတိုက်ခိုက်နေတာတွေဇက်တိုက်လုပ်နေတာကြောင့်တနိုင်ငံလုံးမှာရှိတဲ့ပြည်သူတွေအနေနဲ့လေကြောင်းရံကိုသတိထားကြဖို့မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့၃ဘွဲ့ကမနေ့ကသတိပေးချက်ထုတ်ပြန်လိုက်ပါတယ်စစ်ကောင်စီတပ်ဟာစစ်ရှုံးနေပြီးတော့လေကြောင်းနဲ့နေစဉ်ရက်ဆက်ဘုံကျဲတိုက်ခိုက်စစ်ရာဇဝတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဆက်တိုက်ကျူးလွန်နေတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ညီနောင်မဟာမိတ်၃ဘွဲ့အနေနဲ့အဲ့ဒီလောက်ရတဲ့ကိုမှတ်တမ်းတင်ထားပြီးနိုင်ငံတကာအဖွဲ့အစည်းတွေစီကိုပေးပို့သွားမယ်လို့လည်းပြောထားပါတယ်တအန်းနိုင်ငံရေးအတိုင်ပင်ခံကော်မတီ TPCC ရဲ့စီးရင်တွေရပြီးခဲ့တဲ့နှစ်လအတွင်းမှာလေကြောင်းကနေတက်ခိုက်မှုကြောင့်အရက်သား200ကျော်သေဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာအရက်သားပြည်သူတွေကိုပြစ်မှတ်ထားပြီးလေကြောင်းကနေဘုံကျဲတက်ခိုက်နေတဲ့စစ်ကောင်စီကိုနိုင်ငံတကာကအပြစ်ပေးအရေးယူဖို့ကရင်နီလူ့အခွင့်အရေးအဖွဲ့ KNHRG ကအကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။လေကြောင်းတုံးတက်ခိုက်တာဟာအရက်သားတွေကိုစစ်ရာဇဝတ်မှုကျူးလွန်တာဖြစ်တာကြောင့်နိုင်ငံတကာရာဇဝတ်ခုံရုံး ICC ကနေအရေးယူပေးဖို့လိုတယ်လို့စက်တင်ဘာလ9ရက်နေ့ကထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။စစ်ကောင်စီကိုလေရင်စီထောက်ပံ့နေတာတွေကိုချက်ချင်းရပ်တန့်ကြဖို့လည်းနိုင်ငံတကာကိုကရင်နီလူ့အခွင့်အရေးအဖွဲ့ကတောင်းဆိုထားပါရခင်ဗျာပဲခူးတိုင်းရေဒါရှည်မြို့နယ်ကဲလင်းစိတ်ရွာကိုစက်တင်ဘာလ10ရက်နေ့မှာစစ်ကောင်စီတပ်ကဒရုန်းနဲ့ဘုံသီးချတိုက်ခိုက်ခဲ့တာကြောင့်အရသား3ဦးသေဆုံးပြီးခလင်းငယ်3ဦးအပါအဝင်နောက်ထပ်10ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကဲလင်းစိတ်ရွာစာတင်ကျောင်းကိုဒရုန်းနဲ့ဘုံသီးချတိုက်ခိုက်ခဲ့တာဖြစ်ပြီးအသက်20ဝန်းကျင်အမျိုးသမီး2ဦးနဲ့အသက်50ဝန်းကျင်အမျိုးသား2ဦးတို့လည်းသေဆုံးခဲ့တယ်လို့ဒေသခံတွေက RFA ကိုပြောပါတယ်ဒဏ်ရာရခဲ့တဲ့သူတွေထဲမှာအသက်2နှစ်6နှစ်နဲ့10နှစ်အရွယ်ကလေး3ဦးပါဝင်ပြီးဒဏ်ရာတွေလည်းပြင်းထန်တာကြောင့်နေပြည်တော်ဆေးရုံကိုပို့ဆောင်ထားရတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဩဂတ်လအတွင်းကလည်းရေဒါရှည်မြို့နယ်ကရွာ3ရွာကိုစစ်ကောင်စီကရဟတ်ရင်နဲ့ဘုံကျဲတက်ခိုက်ခဲ့တာကြောင့်ခလင်းငယ်2ဦးပါဝင်ဒေသခံ4ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာမန္တလေးမြို့ချမ်းမြသာစီမြို့နယ်မန္တလာတိရိအာကစားကွင်းအနီးမှာရှိတဲ့ချောင်းချောင်းရွှေဆိုင်ပိုင်ရှင်ရဲ့နေအိမ်မနေ့ကဓားတိုက်ခံခဲ့ရတယ်လို့ရွှေဆိုင်တာဝန်ရှိသူနဲ့မန္တလေးမြို့ကနေကပြောကြပါရယ်ရွှေဆိုင်ပိုင်ရှင်ရဲ့နေအိမ်ကိုတနက်တွေကင်ဆောင်ထားတဲ့လူခဏဦးဝင်းကျင်ကဝင်ရောက်ဓားတိုက်သွားတာလို့ချောင်းချောင်းရွှေဆိုင်ရဲ့တာဝန်ရှိသူတို့က RFA ကိုအတည်ပြုပြောကြပါရယ်ပြည်ရင်းသတင်းဌာနတွေမှာတော့အဲ့ဒီဓားတိုက်ခံရမှုမှာရွှေဆယ်ဘိတ်သားကျော်နဲ့ငွေကျပ်3,000လောက်ပါသွားတယ်လို့ကြီးသားဖော်ပြကြပါရယ်ပြီးခဲ့တဲ့မေလ31ရက်နေ့ကလည်းမန္တလေးမြို့မန်းမြို့ဈေးထဲမှာဖွင့်ထားတဲ့ဆယ်တန်းရွှေဆိုင်ကိုတနက်တွေကင်ဆောင်ထားတဲ့လူတစုဝင်ရောက်ဓားတိုက်ခဲ့ပြီးရွှေနှစ်ပိတ်သားကျော်ယူဆောင်သွားခဲ့တယ်လို့မြို့ကန်နေနဲ့ရွှေဆိုင်ပိုင်ရှင်တွေကပြောကြပါတယ်အိန္ဒိယနိုင်ငံအာတန်ပြည်နယ်ကအကျဉ်းထောင်မှာဖမ်းဆီးခံထားတဲ့မြန်မာနိုင်ငံသား140ကျော်ဟာစက်တင်ဘာလ9ရက်နေ့ကစပြီးအစာငတ်ခံဆန္ဒပြနေကြတယ်လို့အကျဉ်းသားရေးကူညီနေသူတွေကပြောပါတယ်လူရဲစေပေမဲ့လည်းပြန်လွတ်မပေးသေးတာကြောင့်အစာငတ်ခံဆန္ဒပြနေကြတာလို့အိန္ဒိယဖို့မြန်မာတာဝန်ခံစလိုက်ဒိုခါက RFA ကိုပြောပါရယ်အဲ့ဒီမြန်မာတွေဟာထောင်ဒဏ်ငွေဒဏ်တွေကြခံပြီးဖြစ်ပေမဲ့အစိုးရကပြန်မခေါ်လို့ဆိုပြီးထောင်တွေထဲမှာနှစ်နဲ့ချီပြီးထိန်းသိမ်းထားတာကြောင့်ရိုဟင်ဂျာ130ဦးနဲ့ချင်း32ဦးအပါအဝင်142ဦးအစာငတ်ခံဆန္ဒပြနေကြတာလို့ဆိုပါရယ်မြန်မာနိုင်ငံသားတွေအစာငတ်ခံဆန္ဒပြတာနဲ့ပတ်သက်လို့အိန္ဒိယအစိုးရကတော့ဒဇုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာသတင်းတွေကိုတင်ပြခဲ့တာပါအရခတက်တော် AA ကနေတိမ့်ပိုက်ပြီးယာယီအကျဉ်းစခန်းဖြစ်အသုံးပြုနေတဲ့မောင်းတော်မြို့နယ်ကနေသားဆောင်တပ်ဖွဲ့ကွဲနခခနှစ်ကိုစစ်ကောင်စီကစက်တင်ဘာလ9ရက်နေ့ညပိုင်းမှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စစ်တုံးမှန်နေအပါအဝင်အကျဉ်းသားစုစုပေါင်း90ကျော်လောက်သေဆုံးခဲ့တယ်လို့ AA ကပြောပါတယ်ဒီအကြောင်းအပြည့်အစုံကို RFA သတင်းတော့မတ်ဝေမာထုံးကစုစည်းတင်ပြထားပါတယ်
စကောင်စီတပ်ကဂျက်တိုက်လေရင်နှစ်စီးနဲ့မောင်တော်မြို့၄မိုင်နားခခနှစ်စခန်းကိုစက်တင်ဘာလ9ရက်နေ့ည9နာရီခွဲမှာနှစ်ကြိမ်တိုင်တိုင်ဘုံကျဲခဲ့လို့စစ်တုံးပန်းတွေရိုဟင်ဂျာတွေနဲ့အရက်သားအကျဉ်းသား50ကျော်ပွဲချင်းပြီးတိုက်ဆုံခဲ့တယ်လို့အာရခတပ်တော် AA ကစက်တင်ဘာလ10ရက်နေ့မှာပြောလိုက်ပါတယ်တေဆုံသူတွေထဲမှာမောင်နှောမြို့သိမ်းတိုက်ပွဲကနေဖမ်းမိတဲ့စစ်တုံးပန်းတွေရိုဟင်ဂျာလက်နက်ကင်တပ်ဖွဲ့တွေဖြစ်တဲ့ ASA RSO ကတပ်ဖွဲ့ဝင်တွေစစ်ကောင်စီတင်နန်းစင်ရိုဟင်ဂျာလက်နက်ကင်တွေတရင်ပေးတွေတော်လန်ရီးကိုဖျက်ဆီးတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးစစ်ဆေးခံနေရသူတွေအပြင်ရခိုင်ပြည်လူမျိုးရေးပါတီ ALP နဲ့ဆက်ဆက်သူတွေပါဝင်တယ်လို့ AA ကကြေညာချက်ထုတ်ပြောထားပါတယ်
ကျွန်တော်တို့ဒီမှာရခိုင်ပတ်မှာဆိုရင်လေအွန်လိုင်းတွေမရတော့ဘူးအင်တာနက်တွေမရတော့ဘူးကျွန်တော်တို့ဘာမှလည်းတခုမတရားကြည့်ဘူးလို့ဒီအင်တာနက်အခက်ခဲကြောင့်ကျွန်တော်တို့ဟာပြောရဖို့ဟာကိုလေဘာပြောရမယ်မသိဖြစ်နေပါလေ
အေးအေးရထုတ်ပြန်ချက်အရာအဲ့ဒီည၈နာရီခွဲဝင်းကျင်မှာပဲမောင်နှောမြို့၃မိုင်နဲ့ဝေသာလီရွာအတွင်း UN အဆောက်အုံကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့သေးတယ်လို့ဆိုပါတယ်ဒီထောက်ပြန်ချက်နဲ့ပတ်သက်ပြီးတော့အသေးစိတ်ထပ်သိရဖို့အာရခတက်တော် AA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကို RFA ကဆက်သွယ်မေးမြန်းထားပေမဲ့အကြောင်းမပြန်ပါဘူးဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတယောက်ကတော့မောင်နှောမြို့နယ်ကြီးကန်းပြင်တက်ရွာထဲမှာတင်ဖမ်းဆီးခံထားရတဲ့ရိုဟင်ဂျာ300လောက်ရှိပြီးတော့ဝေတာလီရွာဘက်မှာသူတို့ကိုချုံနှောင်ထားတယ်လို့ပြောပါတယ
်3လ4လလောက်ရှိပြီးမောင်နှောမြပိုင်းကြီးကန်းပြင်ရွာကပေါ့တာမရရဲသားပြည်သူ300ဝန်းကျင်လောက်ပေါ့အဲမှာကျွန်တော်တို့နဲ့ဒီစေသူငယ်ချင်းတယောက်တောင်ပါတယ်အဲ့ဒီရွာကလေသူကရခေကအုတ်ချုံရုံမှုလောက်ခဲ့တယ်သူတို့ကိုဒီလက်နက်ကင်အဖွဲ့စင်းနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးတော့ဒီဘက်ကဖိန်ရှုံတရာကိုကျွန်တော်ကအတင်းစားတိရှိရပါတယ်သူတို့ကဒီကနေ့အတရာတော့လူပေးတာမရှိဘူးအဲအဲ့ဒီလူတွေကိုသူတို့ဒီဝေတာလီဘက်မှာသူတို့ကဒီအင်းရဲ့တက်စကန်တွေရှိတယ်အဲ့ဒီမှာအဲရှောင်းလုံးသားတယ
်အခုလာရှိရနေ့ကလည်းပေါတော်မြို့နယ်ကရှင်ရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့အေအေကဖမ်းဆီးထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအပါအဝင်18ယောက်သေဆုံးပြီးတော့10ဦးဒဏ်ရာရခဲ့တယ်လို့အေအေကပြောထားပါတယ်ရခိုင်ဒေသခံပရာဟိတသမားကိုဝေဟင်အောင်ကမောင်နှောကအေအေအကျဉ်းစခန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့
နာဆာကစစ်တပ်ကနေပြီးတော့ထိုးစိတ်ဆင်ပြီးတော့ပြစ်တဲ့ပုံစံမျိုးမဟုတ်ဘူးဗျဒီဟာကသူတို့ကဘလို့ပုံစံမျိုးဖြစ်လာလဲဆိုရင်ငါတို့အုပ်ချုပ်ပြတဲ့နေရာကလန်လွတ်ခင်းရတယ်လဲလဲခွေရတဲ့နေရာတွေကိုအကုန်လုံးဖြည့်ဆည်းမယ်ဆိုတော့ပုံစံမျိုးဖက်ကနေသူတို့လုံလာတဲ့ပုံမျိုးဖြစ်တယ
်စက်တင်ဘာလ9ရက်နေ့ကလေကြောင်းကနေတိုက်ခိုက်ခံရတဲ့မောင်နှောမျိုးနာခခနှစ်တက်စခန်းကို AA ကဇူလိုင်လ6ရက်နေ့မှာစစ်ကောင်စီလက်ထဲကနေသိမ်းပိုက်ခဲ့တာဖြစ်ပါတယ် AA ရဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်ရဖို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကို RFA Washington DC ရုံးကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားတာမရှိပါဘူးရှင်
RFA ကနေဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာတရုတ်စိုးရဟာသူတို့ရဲ့အကျိုးစီးပွားစီမံကိန်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီအပြင် EAO တွေနဲ့ PDF တပ်ဖွဲ့တွေနဲ့ပါထိတွေ့ဆက်ဆံရေးမူဝါဒအတိုင်းချဉ်းကပ်နေတယ်လို့နိုင်ငံရေးလေလာသူတွေကပြောကြပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ RFA ဝိုင်းတော်သူမက်ခတ်မာကတင်ပြထားပါတယ
်တရုတ်စီမံကိန်းတွေနဲ့သူတို့နိုင်ငံသားတွေကိုကာကွယ်ပေးဖို့တရုတ်နိုင်ငံသားရေးဝန်ကြီးနဲ့တရုတ်တန်အမတ်ကြီး Miss Majaro ကစစ်ကောင်စီကိုအောက်ကလာထဲမှာ၃ချိန်တိုင်တိုင်ပြောဆိုခဲ့တယ်လို့စစ်ကောင်စီဘက်ကလည်းအစွမ်းကုန်ကာကွယ်ပေးမယ်လို့ကတိပြန်ပေးတဲ့အကြောင်းတရုတ်ရဲ့ထုတ်ပြန်ချက်မှာတွေ့ရပါတယ်။အရင်ကစစ်ကောင်စီထိန်းချုပ်ခဲ့တဲ့တရုတ်စီမံကိန်း၁၀ခုကိုအခုတော့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေနဲ့ PDF တွေကအပြစ်အဝထိန်းချုပ်ထားတယ်လို့ ISP မြန်မာရဲ့ပြီးခဲ့တဲ့အောက်ကလာ၁၉ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့တအန်းအဖွဲ့ကိုမေးကြည့်တော့ရှမ်းပြည်နယ်မြောက်ပိုင်းမှာသူတို့ထိန်းချုပ်ထားတဲ့စီမံကိန်းတွေအကုန်လုံးလက်တလုံးမှာရပ်ထားတယ်လို့ TNLA ပြောခွင့်ရသူလွေးရည်ဦးက RFA ကိုပြောပါတယ
်။အန်မီတူခေမိုးလည်းမရှိသေးတဲ့ကာလလောက်ဒီရင်းနှီးမြှုပ်နှံမှုအလုံးကိုတော့ကျမတို့ရရင်ဖိတ်ထားဆဲဖြစ်တယ်။နောက်ပိုင်းမှာတော့ကျမတို့လိုအပ်တဲ့ဒီလူ policy တွေရေးဆွဲပြီးတော့မှအလုံးကိုဒီအပြန်လဲစတင်နေကိုတော့ကျမတို့ချုပ်ပန်းဆောင်ရွက်နေတာမျိုးတွေလည်းရှိပါတယ်။
သူတို့ထိန်းချုပ်ထားတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတရုတ်နဲ့နှစ်ဖက်ပြောဆိုညှိနှိုင်းတာတွေတော့မရှိသေးဘူးလို့ TNL ကပြောပါတယ်။ရခိုင်ပြည်နယ်ကကြောက်ဖြူနဲ့တန်တွဲကတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်း6ခုလောက်ကိုအရခတ်တက်တော် AA ကတစိုက်တစ်ပိုင်းထိန်းချုပ်ထားတယ်လို့ ISP မြန်မာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ AA ကိုမေးကြည့်တဲ့အခါနိုင်ငံခြားရင်းနှီးမြှုပ်နှံမှုစီမံကိန်းတွေကိုအကာအကွယ်ပေးသွားမယ်လို့ AA ပြောခွင့်ရဦးခိုင်တုခါက RFA ကိုပြောပါတယ်။
မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာပါဝင်ပတ်သက်နေတဲ့ stakeholder တွေအလုံးကရုပ်ကျိုးစီးပွားတွေကိုကာကွယ်ပေးကြဖို့တို့တို့ကတောင်းဆိုတော့နေတာရှိတယ်လို့ကျွန်တော်တို့ဘက်ကလည်းပဲကျွန်တော်တို့က statement ထုတ်ပြီးတော့ကိုဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့ချင်းချင်းလင်းလင်းပြောထားတာဖြစ်ပါတယ်။အဲ့ဒီအတိုင်းလည်းပဲကျွန်တော်တို့ဆက်လက်ပြီးတော့မှညှက်တည်နေတာဖြစ်ပါတယ
်။စက်တအရာရှိဟောင်းနေနဲ့ဖွဲ့စည်းထားတဲ့တင်နစ်ကမဟာဗျူဟာလိလာရဲ့အဖွဲ့ကိုမေးကြည့်တဲ့အခါမှာအမှုဆောင်ညွှန်ကြားရေးမှူးဦးသိန်းထွန်းကတရုတ်အစိုးရကအာဏာရှိတဲ့သူတွေနဲ့ပေါင်းပြီးတော့သူ့စီမံကိန်းတွေကိုခုခံကာကွယ်လိုက်မယ်လို့သုံးသပ်ပါတယ်
။တရုတ်ကဒီမြန်မာနိုင်ငံမှာလက်ရှိတာဝန်ယူနေတဲ့ဘဟုအစိုးရပေါ့သူတို့နဲ့ပဲကစားကြောင်းမှာဖြစ်တဲ့လို့ကြောင့်ဘဟုအစိုးရနဲ့ပဲဒီနိုင်ငံဆောင်ရွက်လိုက်မယ်။သူ့ချိုးစည်းမှုကိုထိခိုက်တာတဲ့ဟာတွေကိုလည်းဘဟုအစိုးရနဲ့ပဲလက်ခွဲပြီးတော့ပြန်ပြီးတော့ခုခံကာကွယ်ရမယ်လို့လုပ်ပါလိမ့်မယ
်။စစ်တပ်နဲ့သဘောထားမကွဲတဲ့သူတွေကအခုလိုသုံးသပ်ပေးမယ်။မြန်မာနိုင်ငံရင်းနဲ့တရုတ်အရေးကျွမ်းကျင်သူဒေါက်တာလှကျော်စောကတော့အဲ့လိုမရှိမြင်ပါဘူး
။ပဋိပက္ခဖြစ်ထားတဲ့နိုင်ငံတွေမှာအားလုံးကိုသူညှတာစွာဆက်ဆံမယ်။ဗမလိုက်ဖြစ်ဆက်ဆံမယ်။အဲဆန်ကြီးဆန်ညွန့်နှစ်ခုမရှိဘဲနဲ့ဆက်ဆံပါမယ်ဆိုတာသူပြောပြီးသားလေ။ဘာမှပြီးအရေးကိုလည်းသူဒီလိုပဲဆန်းစားပါပေါ့။သူကသူပြောထားတဲ့မူတွေဘာတွေကိုတသမတ်ထဲလောက်တာဗျာ။ဟိုပြောင်းဒီပြောင်းပြိမ့်မလို့ဘူး။ပြိအခြေအနေအပြောင်းလဲဖြစ်လာရင်ဒီမျိုးပေါ့။
စက်တင်ဘာလ3ရက်နေ့ကမြောက်ပိုင်းအဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်စစ်ကောင်စီကကျင်ညာလိုက်ပြီး TNL နဲ့ MNDA ထိန်းချုပ်ထားတဲ့ဒေသတချို့မှာလေချောင်းကနေဘုံကျဲတက်ခိုက်ခဲ့ပါတယ်။စစ်ကောင်စီရဲ့အဲ့ဒီကျင်ညာချက်ကြောင့်တရုတ်အနေနဲ့သူ့အကျိုးစီးပွားအတွက်တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေကိုချဉ်ကပ်လာတာမျိုးဖြစ်လာနိုင်တယ်လို့သုံးသပ်နေကြတာလည်းရှိပါတယ်ရှင
်။အခုဆက်လက်ပြီးကရင်တိုင်းဒေသဘာသာစင်ကိုထုတ်လွှင့်ပါမယ်။မြန်မာဘာသာစာရင်းထုတ်နဲ့တင်ပြထားပါတယ်။
ဝလိုက်ကောပစိစေဝါတော့တူလူမြန်မာတူလာ RFA ကညောကလူဒူကိုဝူဖလာတက်ဆော့တရတက်လည်းနေလို့
KNU ကညောဝူစပ်ပုဂရမူတောကရတပဟဂဝပူလူတောကဆာဘုဒ္ဓကဆာတော့ဒေလကဆာဟဂဝပူဒူဒဝရဖာနေဆရဒလာအဂူရောအခဲလတ်စက်တင်မနေဘုခတဖာနူလမဟာဝဘူခိုဘုဒ္ဓတဖာဟဝဝစီပလော့ဒတ်လောကေကိုရပပမဒတ်ဖာစီဝလောဘုခလကလူအာဖာနူလဆူစီပလဘူဝီခီတောနေဘုဒ္ဓတဖာအလွယ်ဟဘောထလောတကြီးပါတော့ဘုဒ္ဓတဖာအလွယ်ခါထတော့တီကွေဝခလဲ့အေလောကဖုတဖာစီဝလောလက်တတော်တဲ့မတိဘုခတဖာနေသူဝမိုလူပါလာကတိမတိတခါဖာသူဝကတိမတိတခါလဲမုတရကိုရစီပွတ်တူဖလာဝက်ကလိုသူတော်ဝတ်ဖာတနေ့လည်းပါခုသူဝကတိမတိတခါလဲကော့ချတ်တထူတော်ဝတ်ဖာပါစာဒေါက်တာဝတ်တနေ့လည်းပါအေစီဝလောဘုခတဖာနူလမဟာဝဘူလစီပလော့ဖာဝီလခီစက်ဒေါက်ခေစာဒနူလမဟာဝဘူလကဆက်ကလာခုဘူတီတဖာလီအေခုစာဒတဖာစီဝလောခရီးကညတော့ကလူစပ်ပုဂရပပနောဝဲဖုတ်တခက်လက်လက်အုတ်စုပဲကော်တူလီအပူတဖာအတမလုံးနဲ့တကူပါကူတဲ့ခွေရတဖာခိုကတော်ရီလစီကဝတ်တတူတရတပါကူတဖာဟက်ကေထော်တာဖခိုအိုဒတာတူကိုတာဝဒဒမူမူလဲချိုဖို့မူခွားတဲ့တဖာချိုတရတရမူတဖာတော့ချိုတဲ့တဖာအတပူဖက်လဲတလော်ပလီလဖူတပိတဘဲတော့တအုတ်စုအိုကလေတပိတမတဲ့တဖာခိုသူတော်ဝဲကော်တူလီချိုတပူဖက်အလီဘဘာကလောတပေဖက်ကီရိုခီစီလူနီလတ်စက်ထဲမဲ့ခွီတော်အနီနေလော KNU ကမတ်ကိုတာတော့ကုသေးပေါပေါမတာဖာပဒဝတ်တဲ့တဖာတော့လောကီကဥတ္တဝတ္တကတော်နဲ့ကမဖလားထဝဲတ္တမအကလိုအကလက်ဒီအမေကတုတ္တရတသုတလောလဲအပူဖလက်တဖာမိတမေကတောတိခာတဟာထတိလောလဲချုဒီနေတော့ချုတော်ဒုတဝလဲအဘူတော်ချုတိတဖာအောစိကောကပပနောဝဲဟောကဝတလောလဲအပူဖလက်ဝေတကဘာလက်တောက်စုခေတုကောကောကပဖမတ်ကိုတတော်တကရဂရလဲအပထွက်တဖာအေစီဝလောသူတဖာတပတ်သူဝဲချုလဲတဆလောတုကလေလောတထက်သူအလောတော်တပကောခတပတ်တလောအလောတဖာတုနောတမီပါခေညိဥတော်တပတ်တကကလေလဲကလူပမထွက်တတုတတော်ဤဖက်လောကဝလဲအလူပဲဝဲအပူတော်ခေညိဘာဆတ်ထွက်စစ်ကောဝဒီတော်တကလူပမထွက်တတုတတော်တဖာဤလဲအတကောလဲလဲအေစီဝလောတမလွလလပူဖြတ်ဖာရောခီယန်ဒီကမတ်ကိုတာဒကုသေးပွားပေါမတာဖာသူကောကတာဂရက်ရော့ဖာလဲကတူတောက်ကြီးခေါ်ချီတပ်သူထော်လဲအလိုတကပောက်ကြီးထောက်ကြီးချိုတပ်သူထော်လဲအဟာဝတ်ဖာတကတူထော်တောက်အုတ်လူပူဖလဲအလော်ဖာတကဘာတလွနနော့ဖာလဲအမေတီကစရောတောက်မှုဘော်တော့တကဆက်ကဆော့ပေါ်လော့ဖာစီကောကဆော့ထမဆဲဝဲကြီးလီဘိုဘာကလော်ပူပဖလားခါဝဲလော
ပဒုနာတပုခေလတေလေတနညာယောကညကလူတို့တကဆော့တတက်လေကမီဝဲပွေလောတဘူဒုမန်လောသူခုဒုကနာပါဝေကညောကလူတို့တက်လေနေလောမဆူဘမူကွာတေကေ
ဒီစီစဉ်နဲ့ပဲဗုဒ္ဓဖုနေနနခင် RF ရဲ့ထုတ်လွှင့်ချက်တွေကိုရနာခွင့်ပြုပါမြန်မာပြည်သူပြည်သားအလုံးဘေးရန်ကင်းတဲ့နေ့တစ်နေ့ဖြစ်ကြပါစေခင်ဗျာ